ထိုင်းနိုင်ငံအတွင်းမှာစက်တင်ဘာလ1ရက်နေ့ကစပြီးကိုဗစ်စီးမင်းစည်းကမ်းနဲ့အညီခရီးသွားလာခွင့်တွေပြန်ဖွင့်ပေးခဲ့တယ်လို့ကာချနာဘူရီပြည်နယ်ကဒဝဲထိထိနယ်စပ်ဂိတ်ကိုတော့ကုန်စည်စီးဆင်းဖို့ဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့တခြားနယ်စပ်ဂိတ်တွေကိုတော့ပိတ်ထားဆဲဖြစ်ကြောင်းထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ထိခိရဖွင့်ပြီ။ဒီရက်ဒီနေ့စပါကျွန်တော်တို့ဒီနယ်ဇက်တွေပါရရတော့အဲ့ဒါမနေ့ရတော့ဆိုရင်ဒီနေ့ဆိုစခွင့်တော့ခီခီလို့ဖွင့်ပြီဗျ။ဟု
တ်ကဲ့
ခီခီဖွင့်မယ်။ခိုင်းမလားသူတို့ကတော့မာလဲဖုန်နံတော့ဖုန်နံတော့အဲ့ဒီကိလို့ခေါ်တော့ခိုင်းတဲ့ကကျွန်တော်တော့ဇာတ်တော့မဖွင့်သေးဘူး။အဲ့ဒီပကျုတ်ကကျွန်တော်တို့ဆိုင်ဖုန်ကိတ်ကတော့14ရက်အထိအဲထားအောင်
စက်တင်ဘာလ1ရက်နေ့ကစပြီးထိုင်းပြည်တွင်းသွားလာရေးခရီးစဉ်တွေအတွက်အဝေးပြေးကားတွေပြန်ဆွဲနေပြီဖြစ်ပါတယ်။ဘန်ကောက်မြို့မော်ချီကားဂိတ်ကနေထိုင်းနိုင်ငံအရှေ့ပိုင်းအရှေ့မြောက်တောင်ပိုင်းပြည်နယ်တွေကိုသွားလာနိုင်ဖို့ခရီးစဉ်တွေအတွက်ကားလိုင်း26လိုင်းစတင်ပြေးဆွဲခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါပိုးကာကွယ်ကူးတာရေးလုပ်ငန်းတွေကိုဆက်လုပ်ရင်းကိုဗစ်နဲ့အတူရှင်တွဲနေထိုင်ခြင်းဆိုတာကိုထိုင်းအစိုးရကစတင်အကောင့်ထည့်ဖော်လိုက်တာပါ။ဒါ့အပြင်လေကြောင်းခရီးစဉ်တချို့ကိုလည်းပြန်တန်းခဲ့ပါတယ်။ပြည်နယ်တစ်ခုနဲ့တစ်ခုခရီးသွားလာခွင့်တွေရှိပေမဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းထောက်ကန်စာတွေနဲ့ကိုဗစ်စစ်ဆေးထားကြောင်းအထောက်ထားတွေပါမှခရီးသွားလာခွင့်တွေရမှာဖြစ်တယ်ဆိုပြီးဦးမင်းဦးကတော့ပြောပါတယ်
။ခရီးသွားလာခွင့်တွေကအဲ့ဒါကြတော့ပြည်နယ်တွေပါမူတည်တယ်အမှပြည်နယ်တစ်ခုနဲ့တစ်ခုပါမတူဘူး။ဥပမာဆိုကျွန်တော်တို့ရှိမှဆိုခံလာမှာဆိုလို့ရှိရင်ဒီပြည်နယ်ကိုဖျက်မဲ့လူတွေဒီအာဟိုတခြားပြည်နယ်ကနေတခြားပြည်နယ်တော့မှသူကအဲ့ဒီအနီရောအနည်းရောတော့လာတဲ့လူတွေဆိုလို့ရှိရင်ဘယ်စီမင်းစီကံလိုက်လာမယ်။ဒါမျိုးရိုးရိုးပေါ့နော်။ဒါမှန်အကျွန်တော်အဝါရောင်တော့ပါလို့ဆိုလို့ရှိရင်အဲ့လိုဒီနေ့ကလာတဲ့လူဆိုလို့ရှိရင်တော့ဘယ်လိုစီမင်းစီကံကိုလိုက်နာရမယ်ဆိုတဲ့ဟာမျိုးတွေထုတ်တယ်။ဥပမာဖူးကက်ကြတော့တမျိုးထုတ်တယ်။အဲ့လိုကျွန်တော်တို့ဖန်ကားနဲ့ဖူးကက်ကိုသွားလဲမယ်ဆိုလို့ရှိရင်ကျွန်တော်တို့အာအနည်းဥစ္စာပေါ့။ဘာလဲဒီကိုဗစ်ကာကွယ်ထိုးပြီးကြောင်းဒါမှမဟုတ်ဘယ်နှကြိမ်ထိုးပြီးလဲပေါ့နော်။အဲ့ဒါပြရမယ်။အခုကဲဆိုခုကဲသွားမယ်ဆိုလို့ရှိရင်နောက်ပြီးတော့အဲဒီယောဂကာကိုစေးအာယောဂစစ်စေးတဲ့လက်မှတ်ပဲအဲလိုတကယ်လို့မပြနိုင်ဘူးဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့အခိမ်မာဆိုလို့ရှိရင်ဒီအများစစ်တဲ့ဟာပေါ့နော်အဲ့ဒါစစ်ကမယ်အဲ့ဒီအဖြေတောင်းမယ်အဲ့ဒီအဖြေရပြီးတော့သွားမယ်ဆိုရအဲ့ဒါတွေကလောက်ထားတော့
ကိုဗစ်ကန့်သက်ချက်တွေစတင်ဖြေလျှော့ပေးတဲ့ဒီကနေ့မှာခရီးသွားလာသူတွေနှဲပါနေသေးတယ်လို့ကိုဗစ်ကူးစက်မှုတွေတောင်းချီတိုးနေသေးတဲ့အတွက်ဈေးဆိုင်တွေမှာစားတောက်သူတွေတိတ်မရှိကြပဲကုန်တိုက်တွေကိုလည်းအသွားအလာတွေနှဲပါနေသေးပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း13,000ကျော်ရှိနေပြီးစက်တင်ဘာလ1ရက်နေ့တနေ့တည်းကူးစက်သူက15,000နီးပါးရှိနေပါတယ်။သေဆုံးမှုတွေကလည်းရှိနေဆဲဖြစ်ပြီးစက်တင်ဘာလ1ရက်နေ့မှာကိုဗစ်ကပ်ရောဂါကြောင့်ဆိုးရင်ရတဲ့လူနာက9,000နီးပါးလောက်ရှိနေပါတယ်။အခုချိန်ထိစုစုပေါင်းသေဆုံးသူကတော့12,000နီးပါးထိရှိလာကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။